ယင်းနိုင်ငံကာစချ်ချ်မြို့ကမွတ်စလင်တွေနှစ်ခုမှာမတ်လတုန်းကတနက်နေ့ဝင်ပြေးခတ်ခဲ့မှုနဲ့စွပ်စွဲခံထားရတဲ့ကိုယ့်အကိုလူဖြူကြီးဆိုးဝါဒီဖြစ်ပြင်းထားတဲ့သူကိုနယူးဇီလန်အနာဘာတွေကအကြမ်းဖက်ဝါရဆဲလုပ်ရဲကျူးလွန်မှုနဲ့ဆွဲချက်တင်လိုက်ပါပြီ။ဒီပြစ်ခတ်မှုတွေကြောင့်လူပေါင်း50ယောက်သေဆုံးခဲ့ရတာပါ။အော်စတြေးလျနိုင်ငံသား Brenton Tarrant အပေါ်ဒီကနေ့တရားစွဲဆိုချက်တစ်ခုဟာ2002ခုနှစ်တုန်းကနယူးဇီလန်မှာပြဋ္ဌာန်းခဲ့တဲ့အကြမ်းဖက်ဝါရနှင့်ဤဥပဒေအရပထမဆုံးတရားစွဲဆိုမှုလည်းဖြစ်ပါသည်။နယူးယောက်နဲ့ဝါရှင်တန်ဒီစီတို့မှာ2001ခုနှစ်စက်တင်ဘာလ9ရက်နေ့ကအယ်ဆိုင်တာအဖွဲ့ရဲ့ကျန်းဖက်တိုက်ခတ်ခံရပြီးတဲ့နောက်နယူးဇီလန်မှာလည်းဒီလိုဥပဒေကိုပြဋ္ဌာန်းခဲ့ရလဲဖြစ်ပါတယ်။နောက်ထပ်ဆွေးချက်တွေကတော့ဒီလအစောပိုင်းတုန်းကဝေပြူသူတယောက်ဆေးရုံမှာတည်ဆုံသွားတဲ့အတွက်လူတက်မှုတစ်ခုအပြင်လူတက်ကိုကြိုးစားမှုဆိုင်ရာနောက်ထပ်ဆွေးချက်နှစ်ခုလည်းပါဝင်ပါတယ်။အယ်နိုးနဲ့လင်းဝတ်ပလီနှစ်ခုမှာမတ်လ15ရက်နေ့ကတနက်နေ့ဝင်ပြတဲ့အချိန်အသက်28နှစ်အရွယ်တဲရန်ကသူ့ကောင်းမှာပတ်ထားတဲ့ကင်မရာနဲ့ရိုက်ယူပြီးတော့ Facebook ပေါ်မှာ live လွှင့်ပြပါသေးတယ်။သူ့ကိုလက်ရှိမှာလုံခြုံရေးအမြင့်ဆုံးအကျဉ်းထောင်တစ်ခုမှာထိန်းသိမ်းထားပြီးတော့တရားစစ်ဆေးတာကိုရှင်ဆိုင်ဆိုင်ရအောင်စိတ်ကြမ်းမာရေးကောင်းရလားဆိုတာကိုစစ်ဆေးနေပါသေးတယ်။ဂျွန်လာ14ရက်နေ့မှာသူ့ကိုနောက်တစ်ချိန်ညွှန်းထုတ်မှာလည်းဖြစ်ပါသေးတယ်။